မြန်မာနိုင်ငံမှာဈာဇရွေးကောက်ပွဲကျင်းပဖို့အချိန်နီးလာပြီဖြစ်ပါတယ်။စုစုပေါင်း213ခုအတွက်နိုဝင်ဘာလ3ရက်နေ့မှာကျင်းပတော့မှာဖြစ်ပြီးအခုလိုနှီးကပ်လာခြင်းမှာပြည်သူတွေကြားစိတ်ဝင်စားမှုနှဲပါနေပေမဲ့နိုင်ငံရေးပါတီတွေကြားမှာတော့အကျိတ်ငယ်ဖြစ်လာဖို့ရှိတယ်လေ့လာသုံးသပ်သူတွေကဆိုပါတယ်။ဒီရေးသတင်းနောက်အမေခါကစူးစီးတင်ပြထားတာ
ပါ။နိုဝင်ဘာ3ရက်နေ့ကျင်းပဖို့ရှိတဲ့ဈာဇရွေးကောက်ပွဲမှာလက်လက်ကိုယ်စားလှယ်နေရာပေါင်း73နေရာရှိပြီးအဓိကအတိုက်ခံပြည်ခိုင်ပြိုးပါတီနဲ့တိုင်းရင်းသားပါတီအချို့အပါအဝင်တတိပုဂ္ဂလတွေပါစုစုပေါင်း69ဦးဝင်ရောက်ရှင်ကျန်ကြမှာဖြစ်ပါတယ်။အခုဆိုရင်နိုင်ငံရေးပါတီတွေကရေဒီယိုရုပ်မြင်သံကြားကနေတဆင့်မိမိတို့ရဲ့နိုင်ငံရေးရည်ရည်ချက်တွေကိုဟောပြောနေကြပြီဖြစ်ပါတယ်။ပေ့စီရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကတော့လက်ရှိကျင်းပမဲ့ဈာပြရွေးကောက်ပွဲနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုသွားပါတယ်
။ခြုံငုံပြောရမယ်ဆိုလို့ရှိရင်ကော်မရှင်ဘက်ကဒီရွေးကောက်ပွဲနဲ့ပတ်သက်လို့တရင်ချက်လက်စီစဉ်မှုနဲ့လှုပ်ဆောင်မှုက2019နဲ့ဆိုင်အားလဲလို့ပြောလို့ရတယ်။နောက်ရက်ဆက်အဖွဲ့စည်းတွေရဲ့ပါဝင်လှူရှာမှုကအင်မတန်လဲလို့ကျွန်တော်ပြောလို့ရတယ်။ဆိုနိုင်ငံရေးပါတီရဲ့လှူရှာမှုကလည်းကျွန်တော်တို့ထင်ထားတဲ့ပုံလေးဆိုပြောရရင်တော့ဗျာပြည်သူလူထုကိုလှုပ်ဆောင်မှုအားနည်းတယ်လို့ကျွန်တော်ကျန်းမြင့်ပြောလို့ရတယ်အဲအောင်မြင်တဲ့ရုပ်ကဘာဖြစ်မလားမဖြစ်ဘူးလားလို့ပြောဖို့တော့ကျွန်တော်နည်းနည်းလေးအေးစောနေသေးတယ
်ဒီကြားပြရေးကောက်ပွဲဟာ2020မှာကျင်းပမယ့်ရေးကောက်ပွဲအတင်း NLD ပါတီအပေါ်လူထုကဘလောက်ထိထောက်ခံမှုရှိမလဲဆိုတာကိုစမ်းသပ်မဲ့ရေးကောက်ပွဲမျိုးဖြစ်လာနိုင်တယ်လို့နိုင်ငံရေးလေးလာတုံ့ပြန်သူတွေကဆိုပါတယ်။နိုင်ငံရေးလေးလာတုံ့ပြန်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့လက်ရှိအာဏာရပါတီအနေနဲ့တိုင်းရင်းသားဒေသတွေမှာအကျိတ်အနေပြန်ရဖို့ရှိနေတဲ့အပြင်ရှစ်လေးလုံးပါတီဝင်တွေဝင်ပြိုင်တဲ့နေရာတွေမှာပါအကျိတ်အနေဖြစ်လာဖို့ရှိနေတယ်လို့သူကတုံ့ပြန်ပါတယ်
။ကျွန်တော်မြင်တော့ဒီဓာတ်ပြန်ရေးကောက်ပွဲကနေအပြောင်းလဲတစ်ခုဟိုဖြစ်လာတဲ့အထိတော့တက်ရောက်မှုမရှိနိုင်ဘူးလို့မြင်ပါတယ်။ဒီပြည်တော်စုလွတ်တော်မှာရောဒီသက်ဆိုင်ရာတိုင်းပြည်ဆိုင်နဲ့ပြည်နယ်လွတ်တော်တွေမှာရောကြည့်မမဟိုတက်ရောက်ပြောင်းလဲမှုတွေဖြစ်လာဖို့အလားအလာမရှိဘူးလို့မြင်ပါတယ်ဒီ2018ဈာပြရွေးကောက်ပွဲရှားလက်ကိုကြည့်ပြီးတော့2020ရွေးကောက်ပွဲမှာဖြစ်လာနိုင်တဲ့အခြေအနေတွေအလားအလာတွေကိုအကျဉ်းချင်းသုံးသပ်နိုင်နိုင်တာမျိုးတော့ရှိလာနိုင်ပါတယ်ဟိုကျွန်တော်မြင်လာတော့ပေါ့လေဒီဈာပြရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာနော်တိုင်းရင်းသားပါတီတွေအနိုင်ရဖို့အလားအလာများတယ်လို့မြင်တယ်လေရှိရွှေကောက်ပွဲကနေဟလာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ယူမယ်ဆိုရင်နော်2020အတွက်တင်ကန်းကကောင်းကောင်းယူနိုင်မှုလိုအပ်တယ်လို့မြင်တယ်
။ပြီးခဲ့တဲ့2015ရွှေကောက်ပွဲမှာတော့တောင်ကျိုကမ်းပြိုအနိုင်ရခဲ့တဲ့ NLD ပါတီဟာရွှေကောက်ပွဲမှာအနိုင်ရခဲ့ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားဖို့ပြည်ရင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တင်ပြရေးနဲ့စီးပွားရေးကောင်းမွန်အောင်လုပ်သွားမယ်လို့စတဲ့ကတိတွေပေးခဲ့ပါတယ်။NLD ပါတီအုပ်ချုပ်လာတာနှစ်နှစ်ခွဲလောက်ရှိလာပြီဖြစ်ပေမဲ့ရွေးကောက်ပွဲပါတီကတိတွေကိုအနေငယ်သာလှုပ်ဆောင်နိုင်သေးတာကြောင့်ပြည်သူအချို့ရဲ့စိတ်ပြက်ဝေဖန်တံတွေလည်းထွက်ပေါ်လာနေပါတယ်။လက်ရှိမှာတော့ဒီ73နေရာနဲ့ပတ်သက်လို့မဲဆွယ်စီယုံပြောဆိုတာမှာလက်ရှိအာဏာရ NLD ပါတီကနိုင်ငံတော်အတိုင်းအမြန်ပုံကိုပုံနေတဲ့တမနာပုံတွေကိုတုံးဆွဲနေတဲ့အပေါ်အခြားပါတီတွေကဝေဖန်မှုတွေရှိလာပြီးနောက်မှာရွေးကောက်ပွဲကော်မရှင်ကလူအများစုဟာလက်ရှိအာဏာရ NLD ပါတီနဲ့နှိစက်သူတွေဖြစ်နေတာကြောင့်ဒီကြားပြည်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားအားလုံးပါဝင်နိုင်ရင်ရှိပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာတာပဲဖြစ်ပါတယ်2018နိုဝင်ဘာ3ရက်နေ့စနေနေ့မှာကျင်းပမယ့်ကြားပြည်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ့်မဲဆန္ဒနယ်တွေကတော့ပြည်သူလွတ်တော်အတွက်၄နေရာအမျိုးသားလွတ်တော်အတွက်၃နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်၈နေရာစုစုပေါင်း73နေရာဖြစ်ပါတယ်ပြည်သူလွတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်ရှမ်းပြည်နယ်လဲချာရန်ကုန်တိုင်းဒေသကြီးပါမွေမန္တလေးတိုင်းဒေသကြီးမြင်းကျန်အမျိုးသားလွတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်အတွက်မတူပီတမူအုတ်တွင်းတပိတ်ချင်းရသေးတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေအတွက်ရှင်ပြန်သွားကြရမှာဖြစ်ပါရဲ့ရှင်